Més.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ25ရက်ကြာသပတေးနေ့ညနေခင်းမှာမာဝါသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ second 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားကတာတူဖြစ်မစ်ဆိုင်းတုံးနှစ်စင်းကိုရှစ်ဘက်ကမ်းလွန်ဒေသမှာဒီနေ့စောပိုင်းကစမ်းသပ်ပစ်လွှတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်အမေရိကန်အောက်လွတ်တော်မှာရုရှားရဲ့ထုဆုံဆန်းရေးမှူးရောဘတ်မူလာထွက်ဆိုသွားတဲ့အပေါ်မှာတော့သမ္မတဒေါ်နယ်ထရန့်ကအောင်ပွဲခံခဲ့ပါတယ်။စားတဲ့ထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုယ်စော်ဝင်လိုက်နေတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ထုဆုံဆန်းစစ်ဆေးရေးမှူးရောဘတ်မူလာဟာအမေရိကန်အောက်လွတ်တော်မှာမနေ့ကကြာနာထွက်ဆိုခဲ့ပါတယ်။ဒီထွက်ဆိုချက်တွေနဲ့ပတ်သက်ပြီ
း He tried to obstruct the investigation into his own obstruction of justice. So It's an absurd situation.
Robert Alot Matt Davis is leaning toward our ဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်လူခွင့်ရေးကော်မရှင်ကိုလူခွင့်လှုပ်ရှားသူတွေလူခွင့်ရေးဘာသာရေးဆိုင်ရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းပြီးတော့ပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုလိုက်တဲ့အကြောင်းတခါထိုင်းမြန်မာနယ်စပ်မှာမွေးစေကုံကူးသူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဆရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုဒီသတင်းတွေမထိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ကအကြေညာပေးမှာဖြစ်ပါတယ်ဗျာ။
မြောက်ကိုရီးယားကတာရုံဖြစ်မစ်ဆိုင်းတုံးနှစ်စင်းကိုအရှိတ်ကမ်းလွန်ဒေသမှာဒီနေ့စောပိုင်းကစမ်းသပ်ပစ်လုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်။တာရုံဖြစ်ပထမတက်မစ်ဆိုင်းတုံးအမျိုးအစားအသစ်ကိုမြောက်ကိုရီးယားကစမ်းသပ်ခဲ့တယ်လို့ယုံကြည်တောင်ကိုရီးယားမျိုးသားလွန်ညွန်ရေးကောင်စီကယုံကြည်တဲ့အကြောင်းသမ္မတအင်ဒိုကသတင်းတောက်တွေကိုပြောခဲ့တာပါ။စမ်းသပ်မှုအတွက်တောင်ကိုရီးယားမျိုးသားလွန်ညွန်ရေးကောင်စီကအလွန်မင်းစိုးရိမ်ညောင်းတဲ့စီးရီးတိမှမှုတွေရှော့ချရေးမှာအထောက်အကူမဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရှိဘက်ဒေသဝန်ဆွမ်းမျိုးအနီးကပြစ်လွတ်လိုက်တဲ့ဒုံးတွေဟာအရှိတ်ကိုဥတီသွားခဲ့ပြီးပင်လယ်ထဲချခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောပါရယ်ပထမမစ်ဆိုင်းတုံးကကီလိုမီတာ430အကွာထိရောက်ခဲ့ပြီးဒုတိယမစ်ဆိုင်းကတော့ကီလိုမီတာ690ထိရောက်ခဲ့တယ်လို့လဲဆိုပါရယ်အစောပိုင်းမှာတော့တောင်ကိုရီးယားကမစ်ဆိုင်းတုံးနှစ်စင်းစလုံးကကီလိုမီတာ430ထိရောက်ခဲ့တဲ့အကြောင်းခန့်မှန်းခဲ့တဲ့အတွက်စစ်စစ်လေးလာသူတွေကမီလာထဲမှာကီလိုမီတာ450ထိရောက်ခဲ့တဲ့မစ်ဆိုင်းတုံးတွေနဲ့နှိုင်းယှဉ်သုံးသပ်ချက်ကြည့်ခဲ့ကြပါရယ်အခုနောက်ဆုံးစမ်းသပ်မှုတွေပေါ်မှာတော့တောင်ကိုရီးယားကအလေးနဲ့သဘောထားခဲ့ပါရယ်အရင်ကစမ်းသပ်မှုမျိုးနဲ့မတူဘဲပက်ထင်းတဲ့မစ်ဆိုင်းတုံးတွေဖြစ်တောင်ကိုရီးယားကရည်ညွှန်းပြောဆိုနေတဲ့အတွက်မြောက်ကိုရီးယားပေါ်ကုလသမဂ္ဂလူညွန့်ရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်အောင်ရောက်ကောင်းလေးရောက်နိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့သုံးညင်တွေ့ဆုံခဲ့ပေမဲ့အစ်မြင့်အလုပ်ဖွဲ့ဆွေးနွေးမှုတွေအကောင်အထည်မဖော်နိုင်မဲဖြစ်နေချိန်မှာပဲမြောက်ကိုရီးယားကမစ်ဆိုင်းတုံးစမ်းသပ်မှုတွေတိုးမြင့်လာနေတာလည်းဖြစ်ပါတယ်။
အမေရိကန်လွတ်တော်ကော်မတီနေရရှိမှာတည်ကြစီပြုလုပ်တဲ့အထူးဆောင်ကစစ်ဆေးမှုရောဘတ်မူလာရဲ့ပို့ထူးနေ့ကကြားနာစစ်ဆေးမှုပြီးသူနဲ့ Republican Party အတွက်ကောင်းမွန်တဲ့နေ့တစ်နေ့အဖြစ်သမ္မတဒေါ်နယ်ထရမ့်ကအောင်ပွဲခံခဲ့ပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကဝင်ရောက်ဆော့ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုပြုလုပ်ခဲ့တာနဲ့အဲ့ဒီစုံစမ်းစစ်ဆေးမှုလုပ်ငန်းတွေပြတ်သွားအောင် Mr. Trump ကဟန်တာနောက်ဆက်ပြီးဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးခဲ့ခြင်းဟာအချင်းကုံစည်တဲ့လောက်ရဖြစ်တယ်ဆိုတာမစ္စတာမူလာရဲ့ကြားနာပွဲကတက်တည်ပြလိုက်ခြင်းဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သမ္မတထရမ့်အစိုးရအနေနဲ့ရုရှားကိုအားပေးအားမြောက်ပြုခြင်းအပြင်တစ်ဖက်မှာအမေရိကန်ရဲ့အမျိုးသားလူညွန့်ရေးကိုထိပါစေကြောင်းနဲ့သမ္မတကိုတရားစွဲဆိုနိုင်တဲ့အခြေအနေရှိမရှိဆိုတာကိုသိနိုင်ဖို့ဒီမိုရက်တီကသူတို့နည်းသူတို့ဟာနဲ့စုံစမ်းစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။သမ္မတအနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းမရှိဘူးလို့သူတို့စုံစမ်းစစ်ဆေးမှုကနေမတွေ့ခဲ့ရဘူးလို့လည်းမစ္စတာမူလာကပို့ထူးနေမှာထွက်ဆိုခဲ့ပါတယ်။သမ္မတထရမ့်နဲ့လူကိုယ်တိုင်မျက်နှာချင်းဆိုင်တွေ့ဆုံမေးမြန်းဖို့မစ္စတာမူလာနဲ့အဖွဲ့ကတနေ့လောက်စူးစမ်းခဲ့ပေမဲ့သမ္မတကမိကွန်းတွေကိုစားနဲ့ပဲရေးပြီးဖြေချခဲ့တာပါ။အဲ့လိုဖြေတဲ့နေရာမှာလည်းဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စမပါဝင်ဘူးလို့ဆိုပါတယ်။တနေ့နဲ့ဆယ်လကြာခဲ့တဲ့စုံစမ်းစစ်ဆေးမှုအပြီးမှာမစ္စတာမူလာနဲ့အဖွဲ့ကစာမျက်နှာ448မျက်နှာပါတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်
။အမေရိကန်ပြည်သူ့မှာခေလွန်ဝင်ရဖို့မက္ကဆီကိုနယ်စပ်ကစင်ကျူးစားကြတဲ့တောင်အမေရိကတိုက်သားအများစုကိုလက်မခံဖို့သမ္မတဒေါ်နယ်ထရန့်ဆွေးရညွှန်ကြားချက်ကိုပြည်သူ့တရားစီရင်တယောက်ကတားမြစ်လိုက်ပါတယ်။ဆိုရင်စရာကောင်းတဲ့ချက်တင်နဲ့အမိန့်ထုတ်ပြန်ခဲ့တဲ့ပုံစံကိုထောက်ပြပြီးကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရင်ပြည်သူ့တရားစီရင်ဂျွန်တေကာကမနေ့ကပဲဆုံးဖြတ်လိုက်တာပါ။ကုကာမက္ကဆီကိုနိုင်ငံမှာကျုံနေရတယ်လို့တတိယနိုင်ငံတစ်ခုကနေအမေရိကန်မှာခေလွန်ဝင်လျှောက်ထားသူတွေအတွက်ဘေးကင်းလွန်ညွန့်ရေးမြင့်မြတ်တဲ့ခေလွန်ဝင်လျှောက်ထား권ရရေးလွှတ်တော်ကအကာအဝယ်ပေးပြဋ္ဌာန်းထားတာနေလဲအခုထုတ်ပြန်ထားတဲ့ဥပဒေကကန့်ညီမှုမရှိကြောင်းတရားသူကြီးကပြောပါတယ်မက္ကဆီကိုနိုင်ငံကနေခေလွန်ဝင်လျှောက်ထားသူတွေအနေနဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့မက္ကဆီကိုနိုင်ငံနဲ့နိုင်ငံတကာဥပဒေအရရပ်ပိုင်권ရှိတဲ့အခွင့်အရေးတွေမရနိုင်မဲ့အပြစ်ပေးအရေးယူခံမဲ့နေရာရင်းကို မယုံပြီးပြန်ပို့ခံရနိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစတင်အသက်ဝင်ခဲ့တဲ့ဥပဒေသေချောက်ထိခိုက်မဲ့သူတွေနဲ့အများပြည်သူရဲ့သဘောထားအမြင်တွေကိုပြောဆိုဖို့ခွင့်ရမပေးဘဲထုတ်ပြန်ခဲ့တာဖြစ်ကြောင်းလည်းတရားစီရင်ကထောက်ပြထားပါတယ်ဆိုရတော့ပြည်ရင်းရေးကိစ္စနဲ့ပတ်သက်တဲ့အတွက်အများပြည်သူသဘောထားထင်မြင်ချက်ပေးဖို့အချိန်ပေးစရာမလိုကြောင်းခြေပထားပေမဲ့တရားစီရင်ကတော့မလိုလားတဲ့နောက်ဆက်တွဲနိုင်ငံတကာပြဿနာတွေကြုံရနိုင်တယ်ဆိုပြီးလက်မခံခဲ့ပါဘူ
းအီရန်နိုင်ငံတောင်ပိုင်းအယ်မူသနာခရိုင်အတွင်းအရင်အီရတ်ကောင်းဆောင်ဆရာမှုစင်ရဲတပ်ဖွဲ့တွေကတပ်ဖြတ်ခဲ့တယ်လို့ယူဆရတဲ့ကတ်လူမျိုးစုတွေအစုလိုက်ပြုံလိုက်မြောက်နှံထားတဲ့နေရာလေးခုကိုတွေ့ရှိခဲ့ပါတယ်အယ်ဆမာဝါမြို့နယ်ကီလိုမီတာ80လောက်ဝေးတဲ့နေရာမှာပထမဆုံးတူဖို့ခဲ့တဲ့ကျင်းထဲမှာတော့အလောင်း80လောက်ကိုတွေ့ခဲ့ရကြောင်းဒီတူဖို့မှုကိုကြည်ကြက်ကုတ်ခဲ့နေတဲ့ကတ်လူမျိုးစုအရာရှိဂျဘာအိုမာကပြောပါတယ်ဒီလူတွေဟာအရင်အစိုးရအဖွဲ့အတွင်းပြုလုပ်ခဲ့တဲ့ Anfal စစ်စင်ရေးအတွင်းမှာ1989ခုနှစ်နဲ့1988ခုနှစ်လောက်မှာတပ်ဖြတ်ခံခဲ့ရတယ်လို့ယူဆရပြီးအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်အလောင်းတွေကိုတလောင်းပေါ်တလောင်းထပ်တင်ပြီးမြုပ်နှံထားပြီးတော့အများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြောင်းအိုမာကပြောကြားလိုက်ပြီးဒီလူအများစုတည်ဆုံးစဉ်မှာမိခင်ကထွေးပိုက်ထားတဲ့လူမမယ်အရွယ်ကလေးတွေဖြစ်တဲ့အတွက်အလောင်းကိုခွဲထုတ်ဖို့အခက်အခဲရှိနေကြောင်းလည်းပြောပါတယ်။ကတ်လူမျိုးစုတွေအပေါ်ပြုလုပ်တဲ့ဒီအန်ဖာစစ်စင်ရေးကိုတော့သမရဟူစိန်အစိုးရက1980ခုနှစ်တည်းမှာပြုလုပ်ခဲ့တာဖြစ်ပြီးစစ်စင်ရေးကိုသမရဟူစိန်ရဲ့ညီအစ်ကိုဝမ်ခွဲတော်သူအလီဟာဆန်အယ်မဂျစ်ကဦးဆောင်ခဲ့တာလို့ဆိုပါတယ်။ဒီစစ်စင်ရေးကြောင့်ကတ်လူမျိုးစု 38,000 လောက်တည်ဆုံးဒါမှမဟုတ်ပျောက်ဆုံးခဲ့ပြီးကျွေးရပေါင်း 4,500 လည်းပျက်စီးခဲ့ပါတယ်။စစ်စင်ရေးအတွင်းပျောက်ဆုံးသွားသူတွေဘယ်ကိုရောက်သွားကြလဲဆိုတာမသိရသေးကြောင်းနဲ့ကျန်းရဲသူမိသားစုတွေကလည်းအဲ့ဒီလူတွေအသက်ရှင်နေသလားဒါမှမဟုတ်ဘယ်နေရာမှာမြုံနှံထားသလဲဆိုတာကိုလိုက်လံစုံစမ်းနေကြကြောင်းကတ်လူမျိုးစုအရာရှိတွေကပြောပါတယ်
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်အမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ဆောင်းဝင်းပောက်ကွဲမှုတွေဆက်တိုက်ဖြစ်ရတာအနည်းဆုံးလူ10ဦးသေဆုံးပြီးအများပြတ်ထန်ရသွားပါတယ်။တပ်ထုတူဖော်ရေးနဲ့ရင်းနှံဝန်ကြီးဌာနကဝန်ထမ်းတွေအလုတ်သွားဖို့စီးနင်းလိုက်ပါလာတဲ့ဘတ်စကတ်စင်းကိုအသေးခံဘုံခွဲသမားတူကပောက်ခွဲတက်ခဲ့တဲ့အကြောင်းပြည်ရေးဝန်ကြီးဌာနပြောဝင်ရသူနာဆရက်ရာခမီကပြောဆိုခဲ့ပါတယ်။တက်ခဲမှုဖြစ်တဲ့နေရာမှာပဲဒုတိယအကြိမ်ပောက်ကွဲမှုတစ်ခုလည်းထပ်ဖြစ်ခဲ့တာပါ။ကာဘူးမြို့ကတက်ခဲမှုတွေအတွင်းနောက်ဆက်တွဲပောက်ကွဲမှုတွေကျင်းပလို့ရှိပြီးကယ်ဆယ်ရေးဝန်ထမ်းတွေသတင်းတောက်တွေသိဆုံးလို့ရှိပါတယ်။နိုင်ပိုင်းကျမှာပဲကာဘူးမြို့ကဂျလာလာဘတ်လမ်းပေါ်မှာကာဘုံကွဲမှုတစ်ခုထပ်မံဖြစ်ပွားခဲ့ပါတယ်။ဒေသခံရုပ်မြင်သံကြားသတင်းတွေမှာတော့စီယုံနေမှာမိသားစုဝင်တွေကိုတက်ဆိုင်ရာဆွေမျိုးသားချင်းတွေလိုက်လံရှာဖွေနေတာတွေကိုလည်းပြသခဲ့ကြတာပါဒီနေ့မှာပဲနန်ကာပြည်နယ်မြို့တော်ဂျလာလာဘတ်မြို့မှာဖြစ်ခဲ့တဲ့ပောက်ကွဲမှုမှာတော့မိသားစုစုတွေကအမျိုးသမီး6ဦးနဲ့ကလေး3ဦးစုစုပေါင်း9ဦးသေဆုံးကြောင်းလည်းပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောပါတယ်ပောက်ကွဲမှုတွင်ဒဏ်ရာရသူ5ဦးကတော့စိုးရိမ်စရာမရှိတဲ့ကြောင်းလည်းစီယုံတောင်းရှိသူတယောက်ကပြောဆိုခဲ့တာပါကပူးမြို့တော်ဂျလာလာဘတ်လမ်းကတက်ခတ်မှုတွေတာလီဘန်ဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပြီးပြည်ပကကျူးကျော်သူတွေကိုပြစ်မှတ်ထားခဲ့တယ်လို့လည်းပြောဆိုထားပါတယ
်ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆေယိုကယာရုကနှုတ်ထမဲ့ကြောင်းကြေညာလိုက်တာကြောင့်ဒေသခံတွေပူထူးနေညနောက်ပိုင်းကဝမ်းသာအားရကြိုဆိုခဲ့ကြပါတယ်အုပ်ချုပ်ရေးမှူးနှုတ်ထပေးရေးအတွက်ဒေသခံတွေကကျွန်းပေါ်မှာရက်အတန်ကြာချစ်တဲ့ဆန္ဒပြခဲ့ပြီးတဲ့နောက်မှာအခုလိုနှုတ်ထသွားတာပါသူအနေနဲ့အော်ဂိုလာနေရာနေမှာယာရုကဆင်းပေးမဲ့အကြောင်းပေါ်တိုရီကိုအစိုးရရဲ့ Facebook စာမျက်နှာကတစင်အုပ်ချုပ်ရေးမှူးကပူထူးနေနောက်ပိုင်းမှာကြေညာလိုက်တာဖြစ်ပြီးသူအနေနဲ့ယာရုကိုဆက်ယူထားရင်သူအစိုးရအဖွဲ့ကလှုပ်ဆောင်ခဲ့တဲ့အောင်မြင်မှုတွေကိုထိပါစေလိမ့်မယ်လို့ပြောပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုလက်အောက်မှာရှိတဲ့ပေါ်တိုရီကိုကျွန်းမှာအုပ်ချုပ်ရေးမှုကိုဒေသခံတွေကတိုက်ရိုက်ရွေးချယ်တဲ့စနစ်1948ခုနှစ်မှာစတင်ခဲ့ကြတဲ့ကအုပ်ချုပ်ရေးမှုတူအနေနဲ့ပထမဆုံးအကြိမ်ယာရုကနေနှုတ်ထွက်ပေးရခြင်းလည်းဖြစ်ပါတယ်။အုပ်ချုပ်ရေးမှုကာရိုရိုဆေယိုနေရာကိုတရားရေးဝန်ကြီးဝန်ဒါဗက်စကက်ကအစားထိုးတာဝန်ထမ်းဆောင်ပါပါ။တကယ်တော့အုပ်ချုပ်ရေးမှုနေရာကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့အတွင်းဝန်လူးဝစ်ရီဗယ်ရာမာရင်းကရယူရမှာဖြစ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အရှုပ်တော်ပုံထဲမှာသူပါပါနေတာကြောင့်ယာဒုကနှုတ်ထွက်ခဲ့ရပြီးဖြစ်ပါတယ်။အုပ်ချုပ်ရေးမှူးနဲ့အုပ်ချုပ်ရေးအဖွဲ့အတွင်းဝန်အပါအဝင်အုပ်ချုပ်ရေးအဖွဲ့ကအရာရှိအတော်များများအွန်လိုင်းပေါ်မှာမုံနိုင်နိုင်ခံခဲ့ကြရတဲ့ဒေသခံတွေအပါအဝင်အမျိုးသမီးတွေနဲ့အလိန်တူဆက်ဆံသူတွေအပေါ်စော်ကားပြောဆိုထားတဲ့အကြောင်းအရာတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအစိုးရအဖွဲ့အတွင်းကလူအတော်များများအခုလိုယာဒုကနေနှုတ်ထွက်ရတဲ့အဆင့်အထိရောက်လာခဲ့တာပါ။
ကိုယ်ဝန်ချုပ်ခွင့်ရထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးကြိုးပမ်းမှုတွေပေါ်ပြည်ပကဂျာဝင်နှောရှင်းမှုတွေကိုလက်ခံမှာမဟုတ်တဲ့ကြောင်းတရုတ်နိုင်ငံကပြင်းပြင်းထန်ထန်သတိပေးလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲထိုင်ဝမ်ရေလက်ကြားကိုအမေရိကန်ရေတပ်စစ်သည်မော်ဒဇင်ဖြတ်သန်းခဲ့ပါတယ် အမေရိကန်မှခုနှစ်ရေးတက်ပြောခွင့်ရသူကတော့လွတ်လပ်စွာရေးချောင်းသွားလာခွင့်အတွက်လေ့ကျင့်တဲ့အနေနဲ့မတိမမြတ်ဖြစ်နေတဲ့တရုတ်ပြည်မှာကြီးနဲ့ထိုင်ဝမ်ကျွန်းကြားပက်ထင်းတန်မစ်ဆိုင်းတုံးတက်ဆင်ထားတဲ့ USS Antietam စစ်သည်မော်ဖျက်ဆီးခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ Indo Pacific ဒေသလွတ်လပ်ပွန်းလင်းမှုအတွက်အမေရိကန်ရဲ့ပိုင်ဖြတ်ချက်ကိုလက်တွေ့ပြသတဲ့အစီအစဉ်ဖြစ်တဲ့အကြောင်းလဲတမူကလီဒော့စ်ကပြောပါတယ်အမေရိကန်ရေးတက်အနေနဲ့နိုင်ငံတကာဥပဒေနဲ့အညီလေကြောင်းပြန်တမ်းမှုတွေရေကြောင်းသွားလာမှုတွေဆက်လုပ်သွားမှာဖြစ်တဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်ထဲမှာလည်းအလားတူလေ့ကျင့်မှုမျိုးထိုင်ဝမ်ရေလက်ကျမ်းမှာနှစ်ကြိမ်လောက်ခဲ့မှုတွေအကြောင်းကြေညာချက်မှာပြောဆိုခဲ့တာပါတရုတ်နိုင်ငံကာဝေးဝန်ကြီးဌာနကမနေ့တုန်းကထုတ်ပြန်တဲ့မူဝါဒရေးရာစာရမ်းမှာတော့တရုတ်ပြည်မှာအကြီးကနေခွဲထွက်သွားတဲ့ဒေသတစ်ခုဖြစ်ထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးညီမှန်းချက်ပေါ်နှောက်ရှက်ဟန်တားသူမှန်သမျှကိုရင်ဆိုင်မယ်အကြောင်းဖော်ပြထားပါတယ်စကပြူစာရမ်းလို့ခေါ်ကြတဲ့တရုတ်ကာဝေးဝန်ကြီးဌာနရဲ့မူဝါဒရေးရာထုတ်ပြန်ချက်မှာတော့ကမ္ဘာတဝန်းလုံခြုံရေးကိုထိခိုက်အောင်အမေရိကန်ကလုပ်နေတယ်ဆိုပြီးဆွဆွဲထားတယ်လို့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းချနေတာတွေကိုလည်းပြစ်တင်ရှုတ်ချထားပါတယ
်အနောက်ဥရောပတစ်ခွင်မှာအခုတရင်ပအတွင်ပြင်းထန်တဲ့အပူလိုင်းဝင်ရောက်နေပြီးအပူချင်းဟာလက်ရှိတဲ့ပိုပြင်းထန်ဖို့အလားအလာရှိနေတယ်လို့ဆိုပါတယ်ပိုထုနေကတော့ဘယ်လ်ဂျီယံဂျာမနီနဲ့နယ်သာလန်နိုင်ငံတွေမှာအပူချင်းဟာစံချိန်ချိုးပြီးအမြင့်ဆုံးကိုရောက်သွားခဲ့ပါတယ်ဗြိတိန်နဲ့ပြင်သစ်တို့မှာလည်းဒီကနေ့အပူချင်းစံချိန်ချိုးမဲ့အလားအလာရှိနေတယ်လို့ဆိုပါတယ်ပြင်သစ်နိုင်ငံမျိုးတော့ပဲရစ်မှာ1984ခုနှစ်ကစံချိန်တင်ခဲ့တဲ့အပူချင်းတဲ့3ဒီဂရီမြင့်ပြီး40.4 ဒီဂရီဆယ်စီယပ်အထိရောက်မယ်လို့ခန့်မှန်းထားပါတယ်ပြည်တွင်းကအပူချိန်ဟာကြာသပတေးနေ့မှာအမြင့်ဆုံးအဖြစ်နဲ့39ဒီဂရီဆယ်ဆီယပ်ကိုရောက်မယ်လို့အမျိုးသားမိုးလေဝသဌာန Met Office ကပြောပါတယ်။အင်္ဂါနေ့ကအမျိုးသားတအူးရင်းနှစ်သက်ဆုံးသွားခဲ့တာကြောင့်သင်းမြစ်ထဲမှာရေဆင်းမကူကြဖို့လန်ဒန်မြို့တော်ရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။အနောက်ဥရောပတိုက်အတွင်းကနိုင်ငံအတော်များများမှာအတနိုင်ဆုံးနေရောင်အောက်မထွက်ကြဖို့အတွက်လည်းသတိပေးချက်တွေထုတ်ပြန်ထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ခူစုံဝင်းလိုက်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။Outlook Committee နေ့ရက်8မှာအထူးစုံစမ်းစစ်ဆေးမှု Robert Mueller ပြောဆိုဖြေကြားခဲ့တာတွေဟာဒေါနယ်ထရမ့်အစိုးရအတွက်အလဲပြောင်းတစ်ခုဖြစ်လာမယ်လို့ဒီမိုကရက်တွေကရော Republican တွေကပါမျှော်လင့်ထားကြပါတယ်။သမ္မတကိုအရေးယူဖို့တင့်မတင့်ဆိုတဲ့ကိစ္စပေါ်လွတ်တော်အစအဦးမှလှုပ်တဲ့ကြားနာပွဲတွေအတွင်းပါတီနေရာစလုံးကထပ်ပြီးတော့အချက်လက်ရှာခဲ့ကြပုံရပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တဲ့အပေါ်ပြောဆိုညှဉ်းခုံတာတွေကတော့ပြီးသွားမဲ့အရေးလက္ခဏာမရှိသေးဘူးလို့လွတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson သတင်းပေးပို့ထားပါဗျာအပြည့်စုံကိုခုကြော်ကြော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အားလုံးမျှော်လင့်နေကြတဲ့အထူးစုံစစ်ဆေးမှု Robert Mueller ရဲ့လွတ်တော်ကြားနာပွဲကိုကိုယ်တိုင်နားထောင်ခွင့်ရဖို့လူငယ်တွေလွတ်တော်ခမ်းမတွေထဲမှာစောင့်ဆိုင်းနေကြပါတယ်တနိုင်ငံလုံးကိုလှုပ်ခတ်ခဲ့တဲ့နိုင်ငံရေးအငင်းခွန်ကိစ္စပေါ် Mr. Mueller ကရှင်းလင်းချက်တခုခုပေးနိုင်မလားဆိုတာနိုင်ငံတော်ကစောင့်ကြည့်နေကြတာပါကျနာပွဲတွေထုံးစံအတိုင်းဆန္ဒပြသူတွေလည်းရှိခဲ့ပေမဲ့အောက်လွတ်တော်ဒီမိုကရက်တွေအတွက်ကတော့ကျနာပွဲမတိုင်ခင်ညမှာပြင်ဆင်စရာရှိတာပြင်ဆင်ရင်းလုပ်နေကြအတိုင်းပဲရှိခဲ့ပါတယ်။ရလက်ကရောဘာထွက်လာပါသလဲ။ဒီမိုကရက်မတ်ဒေးဗစ်စီစီလင်းက
I think there's no question that we saw at this hearing
overwhelming မိဂန်ပြည်တော်စုရဲ့တမတာဒီအရေးပိုင်းကိုဝင်ပြီးတော့နောက်ဆက်ထားတယ်ဆိုတော့ခိုင်လုံတဲ့ထောက်ထားတွေကိုအထူးစုံစမ်းစစ်ဆေးမှုရဲ့သိထူးခြားတဲ့အသေးစိတ်ပြောဆိုချက်တွေမှာကျွန်တော်တွေးခဲ့ရတယ်ဆိုတာမေခွန်းထုတ်စရာမရှိဘူးလို့ထင်ပါတယ
်။သမ္မတထရမ့်နဲ့အစိုးရအဖွဲ့ကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်တနိုင်ငံလုံးကိုရုပ်တံကနေဓာတ်ရိုက်ထုတ်လွှင့်တဲ့ဂျာနာပွဲအတွင်းဒီမိုကရက်အမတ်တွေကအသေးစိတ်အချက်တွေလူချင်းခဲ့ကြတာပါ။ဒီမိုကရက်အမတ်တူဖြစ်သူဂျေမီရက်စကင်ကအခုလိုဆိုပါတယ်
။ He tried to obstruct the investigation into his own obstruction of justice.
သမ္မတကိုယ်တိုင်ကတရားရေးပိုင်းကိုဝင်ရောက်နောက်ဆက်ပြီးစုံစမ်းစစ်ဆေးမှုကိုနောက်ဆက်ဖို့ကြိုးစားခဲ့ပါတယ်။ဒါဟာသမ္မတကကျွန်တော်တို့ကိုတွန်းပို့ခဲ့တဲ့မနစ်မြို့ပွဲအခြေအနေပါ။ဒါပေမဲ့အခုတော့တနိုင်ငံလုံးအရာကိုတွေးလိုက်ရပါပြီ
။ဒါပေမဲ့ Mark Meadows လို့ Republican အမတ်တွေကတော့မိုလာကဒီကိစ္စကိုထိခိုက်အောင်လုပ်လိုက်တယ်လို့မြင်ကြပါတယ်။
So I think the fact that Robert Mueller didn't appear to have a good grasp of a report that
he had seen as I was Mueller ကိုယ်တိုင်ကောင်းကောင်းမချုပ်ငုံမိဘူးဆိုတဲ့ချက်က seminar 448မျက်နှာပါအစင်းစားမှာဘာတွေပါလဲဆိုတာသေချာနားလည်မထားဘူးဆိုတာပြနေတယ်လို့ကျွန်တော်ထင်ပါတယ်
။စုံစမ်းစစ်ဆေးမှုစဖြစ်လာတာနဲ့ဆိုင်တဲ့အဓိကမေးခွန်းတွေကို Mueller ကမဖြေဘဲရှောင်ခဲ့တယ်လို့လည်း Matt Gaetz လို့ Republican အမတ်တွေကစွပ်စွဲကြပါတယ
်။ I found Director Mueller intellectually disheveled, frequently confused and highly
Russia ရဲ့လိုရနဲ့ဆိုင်တဲ့ Democratic Trump ရဲ့စံကျင်သူတွေနဲ့ဆက်ဆက်ရှိသူတွေကြား Russia နဲ့အကျိုးစီးပွားဆက်ဆက်နေရတဲ့ဆိုင်တဲ့အခြေခံမိကုန်းတွေပေါ်မှာဇဝေဇဝါနဲ့အကြီးအကျယ်ရှောင်ခဲ့တာကမူလဟာပညာဉာဏ်ရည်ပိုင်းတရားကျမ်းစာမှုမရှိဘူးဆိုတာကျွန်တော်တွေးမိပါတယ်
။ဓမ္မရကိုအရေးယူဖို့တောင်းဆိုထားတဲ့ Democratic All Order အမတ်ဒီကနေ့ဒီအဆိုရင်ရောက်90ကျော်ရှိပြီဖြစ်ပြီးဝလာကျောင်းနာဘွဲကနေမဲဆန္ဒရှင်တွေလိုအပ်တဲ့အချက်လက်ကိုပေးလိုက်တယ်လို့အဲ့ဒီအမတ်တွေကတယောက်ဖြစ်တဲ့ Mary Gay Scanlon ကပြောပါတယ
် It discloses a lot of presidential misconduct and in the past presidential
ဒီကျောင်းနာဘွဲကနေသမ္မတရဲ့မျိုးဖြောင်းတဲ့လှုပ်ဆောင်ချက်တွေပေါ်လာပါတယ်အရင်တုန်းကဆိုသမ္မတရဲ့ရာဇဝတ်မှုသဘောတဘာဝပါတဲ့မျိုးဖြောင်းတဲ့လှုပ်ဆောင်ချက်တွေကနေအရေးယူတဲ့အထိဖြစ်ခဲ့ဘူးပါတယ်နောက်ဆုံးတော့ဒီလိုလိုရမျိုးတွေကိုသူတို့လက်ခံနိုင်သလားဆိုတာအမေရိကန်ပြည်သူလူထုကစုံဖြတ်ပေးရတော့မှာပ
ါ။ဝလာဂျာနာဘွဲဟာထရန့်ကျူးလူနဲ့ပြစ်မှုတွေပေါ်အမေရိကန်တွေသိရှိနားလည်ထားတာမှာအလဲအပြောင်းတစ်ခုဖြစ်တယ်လို့အော်လိုဒိုဥက္ကဋ္ဌနန်စီဘလိုစီကပြောပါတယ်။ဒါပေမဲ့သမရကိုအရေးယူဖို့စလုပ်တာကတော့တရားရုံးမှာစစ်နေစေအမှုတွေပြီးမှဖြစ်လာနိုင်မှာပါ
။ So we go down this path.We want it to be as unifying for our country.
ဒီလမ်းကိုရေးမယ်ဆိုရင်ကျမတို့နိုင်ငံကိုကွဲပြားတာမျိုးမဖြစ်စေဘဲနဲ့ညီညွတ်တာမျိုးပဲဖြစ်စေချင်ပါတယ်။ဒါကြောင့်လေတတ်နိုင်သမျှအားအကောင်ဆုံးဖြစ်စေချင်တာပါ
။ညော်ဒီကာလလွတ်တော်အားရရဲ့တွေရောက်ဖို့ကနှစ်ရက်ဖဲလူတော့တာမို့ဓမ္မရာကိုအေးအေးယူရေးစတင်လှုပ်ဆောင်ဖို့တိတ်မကြခင်ဖြစ်လာမှာတော့မဟုတ်သေးပါဘူးခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ကနေကြာသပတေးနေ့ညနေခင်းသတင်းတွေကိုညနေ 9:00 နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့လူခွေကော်မရှင်နဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။လူခွင့်ကော်မရှင်ကိုလူခွင့်လှုပ်ရှားသူတွေလူခွင့်ဘာသာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ဖွဲ့စည်းဖို့ပါဝင်ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးမြန်မာနိုင်ငံလူခွင့်ကော်မရှင်ကိုပြင်ဆင်ဖွဲ့စည်းဖို့ MNHRC Reform Working Group လို့ခေါ်တဲ့လူခွင့်ကော်မရှင်ပြင်ဆင်လူမှုဖွဲ့စည်းများရဲ့လုပ်ငန်းအဖွဲ့ကနေတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ဘက်ကတော့ရှိနေတဲ့လူခွင့်ကော်မရှင်ဥပဒေကိုပြင်ဆင်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညီနိုင်ဆောင်ရွက်နေတယ်လို့ပြောပါတယ်အပြည့်စုံကိုတော့မမေခါကတင်ပြပို့ထားပါတယ်ခင်ဗျာ
လူ့အခွင့်အရေးကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်ကတင်သွင်းပြီးနောက်တစ်နေ့မှာပဲအရက်ဖက်အဖွဲ့အစည်းတွေရဲ့အခုလိုတိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိရှိနေတဲ့ကော်မရှင်အဖွဲ့ဝင်တွေဟာလည်းလာမယ့်စက်တင်ဘာလမှာတက်တန်းကုန်တော့မှာမို့အသစ်ရွေးမယ့်ကော်မရှင်နဲ့ပတ်သက်ပြီးရွေးချယ်ရမှာပွင့်လင်းမြင်သာဖို့ကော်မရှင်ဝင်သစ်တွေထဲမှာနိုင်ငံတကာလူ့အခွင့်အရေးကိုနားလည်တက်ကြွသူတွေပါဝင်ဖို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေကလိုလားနေတာဖြစ်ပါတယ်။ဒါကြောင့်လေလက်ရှိရှိနေတဲ့ကော်မရှင်ဥပဒေကိုပြင်ဆင်ပြီးအဖွဲ့ဝင်သတ်မှတ်ရွေးချယ်မှုပြန်လုပ်ဖို့ညီမြချင်းမြန်မာကဥအောင်မျိုးမင်းကပြောပါတယ်လူ့အခွင့်အရေးကော်မရှင်ဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်း24ဘွဲ့ပါလုပ်ငန်းအဖွဲ့ထဲမှာညီမြချင်းမြန်မာအဖွဲ့လည်းအပါအဝင်ပါ
အလွှာဆုံးမှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူ့အခွင့်အရေးကော်မရှင်ဥပဒေကိုမှသွားပြီးတော့မူတည်နေတယ်ပုံမအားကောင်းပြီးအလွှာဆုံးတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်တိုင်းရင်းသားတွေလည်းပါဝင်မယ်လူငယ်တွေလည်းပါဝင်ပြီးတော့နောက်တက်ကြွတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမ္မတကခန့်အပ်တဲ့ဟာမျိုးရှိတယ်ဒါပေမဲ့အဲရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာထုံးနဲ့ရွေးချယ်မလဲဆိုတာကိုလည်းအတိပေးတာမရှိဘူးဘလိုမျိုးစံချိန်နဲ့ကြွေးမှာလဲသူတို့တွေကဘလိုလူမျိုးတွေကို nominate လုပ်လဲအဆိုပြုလဲဆိုတာကိုပြည်သူလူထုကပွင့်လင်းမြင်စွာသိရှိမှဝိုင်းဝန်းအကြံပေးလို့ရမှာရှိတယ်။ဒါပေမဲ့ဒီဥပဒေထဲမှာအဲ့ဒီအချက်တွေကအတိအထအနေနဲ့မပါဘဲနဲ့အားနည်းချက်တွေရှိနေတယ်။ဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလုပ်ရမှာဖြစ်ပါတယ
်။တည်ဆဲကော်မရှင်ဥပဒေအရရွေးချယ်ရေးဘုတ်အဖွဲ့ကသမရထံကိုကော်မရှင်အဖွဲ့ဝင်လောင်း30ဦးအမည်စရင်တင်သွင်းရပြီးသမရကအမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတွေနဲ့ညှိနှိုင်းတိုင်ပင်ပြီး အဖွဲ့ဝင်9ဦးကနေ15ဦးအထိရွေးချယ်ကဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌယာရုတွေကိုတာဝန်ပေးခန့်အပ်တာဖြစ်ပါတယ်။ကော်မရှင်အဖွဲ့ဝင်တွေရဲ့တက်တန်းဟာ9နှစ်ဖြစ်ပြီးအများဆုံးတက်တန်း2ကြိမ်ထမ်းဆောင်နိုင်ပါတယ်။လက်ရှိမှာကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ပေးရတဲ့ပုတ်အဖွဲ့ကဘလို့စီမင်းတွေနဲ့ရွေးချယ်တယ်လဲဆိုတာတိတိကျကျမသိရသလိုအစိုးရဝန်ကြီးဌာနအများစုကရွေးချယ်ကြတာမို့လွတ်လပ်မှုအားနည်းတယ်လို့လူ့အခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကဥအောင်စောဦးကဆိုပါတယ
်။ဥပဒေမှာပထမဆုံးအချက်ဖြစ်တဲ့ selection ပုတ်ပေါ့ဗျာ။ဒီက selection ပုတ်မှာပါနေတဲ့လူတွေကဒီကောဒီလေးဝင်ကြီးပြီးပါတယ်။ရှင်းနေကြရုပ်ကလူတွေပါတယ်။မြန်မာနိုင်ငံအမျိုးသမီးရအဖွဲ့ချအဲ့လိုဟာမျိုးတွေပါတဲ့ဟာဆိုလူလည်းမရှိမြန်မာညောင်းနေကလူ့ခွင့်အချိုးဖောက်ဆုံးဖြစ်တဲ့ဒီလေးဝင်ကြီးဌာနအဲ့ထက်မှပါနေတယ်။ပါနေတော့ကျွန်တော်တို့က selection ပုတ်ကိုအရင်တောင်းပြီးကျင်တယ်။အဲ့လူ့ခွင့်ကော်မရှင်နာတွေမှာပါလာမဲ့လူတွေ criteria သတ်မှတ်တဲ့နေရာမှာဒီကောလူခွင့်ရေးနယ်ပယ်ထဲမှာကျွမ်းကျင်လုပ်နေတဲ့လူတွေပါမယ်ဗျာကျွန်တော်တို့လူခွင့်ရေးချိုးဖောက်တဲ့ဟာမျိုးတွေဖြစ်တဲ့ဝန်ထမ်းဟောင်းတွေကိုခန့်လာမှုပဲနဲ့လူခွင့်ရေးကိုသိတဲ့အဖွဲ့အစည်းတွေကလူတွေပါလာမယ်အဓိကအဲ့ဒါမျိုးကိုကျွန်တော်တို့ကဖြစ်စေချင်တာပေါ့လေအဲ့ဘုတ်တစ်ခုလည်းမပါဘူးကျွန်တော်ကြောင်းနေတာဥပဒေမှာပါတဲ့သူကစံနှုန်းသတ်မှတ်ချက်တစ်ချက်ချင်းကိုကျွန်တော်တို့ကြောင်းဖို့လှုပ်ထားပြီးပါပဲအကြခင်မှာကျွန်တော်တို့လွတ်တော်မှာသွားပြီးတော့ Advocacy လုပ်ဖို့ရှိပါတယ်
လက်ရှိဒီဇယ်ကော်မရှင်မှာပါဝင်နေတဲ့လူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့ကော်မရှင်ဘက်ကဒီဇယ်ဥပဒေကိုပြင်ဆင်ဖို့လှုံ့ဆော်နေတယ်လို့သူကတော့ဆိုပါတယ
် UNDP ရဲ့အကူအညီထောက်ပံ့မှုနဲ့ဥပဒေပညာရှင်နှစ်ယောက်ကိုဖိတ်ခေါ်ပြီးတော့ကျွန်တော်တို့အလုပ်လုပ်ဆွေးနွေးပွဲတွေကျွန်တော်တို့လုပ်ပါတယ်ဗျကျေးဇူးအဖွဲ့အစည်းတွေနဲ့လည်းပြီးကြားတွေ့ဆုံညှိနှိုင်းပါတယ်ဗျနောက်ကျွန်တော်တို့မပါဘဲနဲ့လေအဲ့ဒီနိုင်ငံသားကဥပဒေပညာရှင်နှစ်ယောက်ကဒီအစိုးရနဲ့လည်းတို့ကတို့လွတ်လွတ်လပ်လပ်ဆွေးနွေးကြပါလေဗျဒီဥပဒေပြင်ဆင်ရေးပေါ့နော်ဒီပြတို့ဆွေးနွေးပြီးတော့မှဥပဒေရဲ့ဘယ်အချက်တွေကိုပြင်မယ်ဆိုပြီးမှဟိုဇယားကြီးနဲ့ကျွန်တော်တို့အဖြေတစ်ခုထွက်လာတာပေါ့နော်လက်ရှိအချိန်မှာတော့ရှေ့တွေကျုပ်ချီကိုကျွန်တော်တင်ပြထားတဲ့အခြေအနေရှိပါတယ
်အရက်ဖတ်အဖွဲ့အစည်း24ဘွဲ့ကပူးပေါင်းထုတ်ပြန်ထားတဲ့အဲ့ဒီထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုလွတ်လပ်ပြီးအမိခိုးကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိရှိရွေးချယ်နိုင်ပြီးနိုင်ငံတကာကလက်ခံထားတဲ့အခြေခံမူတွေနဲ့အညီလူ့ခွင့်ရေးကိစ္စတွေကိုကင်တယ်ဖြေရှင်းနိုင်တဲ့ကော်မရှင်ဖြစ်ဖို့ပြည်သူလူထုကိုမျက်နှာမူတဲ့ကော်မရှင်တရက်ဖြစ်လာစေဖို့အတွက်လက်ရှိတည်ဆဲဥပဒေကိုအမြန်ဆုံးပြုရင်ပြောင်းလဲဖို့လိုအပ်နေတယ်လို့ဖော်ပြပါရှိထားပါတယ်ရှင်
လူ့ခွင့်ရေးကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးတော့ပြုရင်ပြောင်းလဲမှုတွေလုပ်ဖို့အရက်ဖက်ဖွဲ့စည်းတွေကတောင်းဆိုနေတာနဲ့ပတ်သက်ပြီးတော့မမေခပြောပြခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လာမယ့်စနေညတိုင်းရိုက်လေလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးကြပါမယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအခမ်းစာလွှတ်တော်ကိုတင်ပြတာမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအသိမဲ့ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်အာဏာပိုင်တွေထိမ့်သိမ်းထားစဉ်တိုက်စုံမှုတွေကအစအရွယ်မရောက်သေးသူတွေလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူ့ခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့ဒီထက်ပိုပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့လူ့ခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ။
တို့ရချင်းအနေနဲ့ကျွန်တော်တို့ရဲ့စနေညတိုက်ရိုက်လေလိုက်ဆွေးနွေးပွဲအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်အခုတစ်ခါတော့ထိုင်းမြန်မာနယ်စပ်ကမူရေကုန်ကူးမှုနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်ထိုင်းမြန်မာနယ်စပ်မှာမူစီတဲဆောင်သူတွေနဲ့ထိုင်းစစ်တပ်တို့ဇူလိုင်လ24ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပြီးတော့မူရေဂိုင်းဝင်15ဦးတည်းက4ဦးကိုထိုင်းဘက်ကအသေးဖမ်းမိခဲ့ပါတယ်ဒါပြင်ထိုင်းဘက်ငွေတန်ပေါင်း36တန်းတမိုးရှိတဲ့ ICE လို့ခေါ်တဲ့မူစီဝါတွေကိုလည်းဖမ်းမိခဲ့ပါတယ်ဒီကြောင့်ပြည်စုံကတော့ထိုင်းချီဆိုင်သတင်းတော့မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းနိုင်ခရိုင်ထဲမှာဇူလိုင်လ24ရက်နေ့ညနေကအမှတ်1နယ်ကြားဆောင်တပ်နဲ့မူရေခန်းဝင်15ဦးခန့်တို့ဟာ15မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့တာပါအဲ့ဒီနေရာဟာမြန်မာဘက်နဲ့အလွန်နီးတဲ့ထိုင်းမြန်မာနယ်စပ်ချင်းနိုင်ခရိုင်မေဖားလွန်ဒေသအမှတ်6 Pasan Jewa also Niga, the Bawa Dolan Ma Pipwa Gera Subi, a Tim Pipwa Niago, Yehayin and Layo B. Sigere, a man is city damu, Chattery Samon Tanga, Kulu Topo of Yosudabare. To Gyoto Lagaro, Nesa Dola Nigani, Muy Siwari, and Miao Mia Tela Mesurago, Tangsit Daga, Jotin the Ria Tagelo, Kimoni Chabi, a thin song Nigarawa, Lenaka, Muy Kaiwin, Sangauka, Tangsit Daye, Peso Takaita, Kangayabi, La Landai, Pianle, Sokwa, Doga Rule, Piosu Dabare, a Kimpi Bogere, Dorin Tangpat Landrin Maro, a Sayon Jobo E. Chalone, the Natayane, the Sonide, a Muta Le Uye. အလောင်းနေတဲ့အတူAK47မောင်းပြန်တနတ်တလဲနဲ့ကြီးပေါက်တွေကတင်းစီနိုင်ခဲ့ပါတယ်။ဒါပြင်ကျောပေါ့အိတ်၆လုံးအတွင်းမှာတရုတ်စာတန်းရိုက်နှိပ်ထားတဲ့ဒိုရီမွန်ကတ်တုံးရုပ်ပါအိုက်လုတ်ခေါ်တဲ့မူရစီဝါကီလို၁၂၀ကိုလည်းတင်းစီနိုင်ခဲ့ပါတယ်။အမှန်နဲ့စစ်ဒေတာမှုကတော့အခုဖမ်းပြီးတဲ့အိုက်မူရစီဝါဒုတ်တွေဟာမြန်မာနိုင်ငံအတွင်းကဝါလူမျိုးစုတပုံတွေရဲ့အသစ်ထုတ်လုပ်လိုက
ထိုင်းချီဆိုင်ဗီဒီယိုသတင်းတော့မရင်မှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ခြေစပ်ရင်းနေညနေခင်းအစီအစဉ်တွေကို line kilometer 19 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကတာလုပ်ဖြစ်မစ်ဆိုင်းဒုံးနှစ်စင်းကိုအရှိတ်ဘက်ကမ်းလွန်ဒေသမှာဒီနေ့စောပိုင်းကစမ်းသပ်ပစ်လုခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်။တာလုပ်ဖြစ်ပတ်တိန်တဲ့မစ်ဆိုင်းဒုံးအမျိုးအစားအစ်စ်ကိုမြောက်ကိုရီးယားကစမ်းသပ်ခဲ့တယ်လို့တောင်ကိုရီးယားအမျိုးသားလူညွန်ရေးကောင်စီကယုံကြည်ထားတဲ့အကြောင်းလဲသမရအိန်တို့ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အမေရိကန်လွတ်တော်ကော်မတီနဲ့ရှေ့မှာတရားစီပြုလုပ်တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ဗိုလ်ထုနေကကြားနာစစ်ဆေးမှုပြီး Republican Party နဲ့သူ့အတွက်ကောင်းမွန်တဲ့နေ့တွေနဲ့အဖြစ်နဲ့သမ္မတဒေါ်နယ်ထရန့်ကအောင်ပွဲခံစကားပြောကြားခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွေမှာရုရှားကဝင်ရောက်ဆုတ်ဖက်တာတွေရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့စုံစမ်းစစ်ဆေးတဲ့လုပ်ငန်းတွေဖြစ်ပြောင်းသမ္မတထရန့်ကနောက်ရှေ့ဟန်တာတာအမျိုးရှိမရှိစုံစမ်းစစ်ဆေးမှုတွေဟာအချိန်ကုန်တဲ့လုပ်ရဖြစ်တယ်ဆိုပြီးမူလာရဲ့ကျန်းနာဘွဲကတက်တည်ပြတာဆိုပြီးတော့လေသမ္မတထရန့်ကပြောဆိုလိုက်တာပါပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆဲလိုယာရုကနှုတ်ထွက်မဲ့အကြောင်းကြေညာလိုက်တဲ့အတွက်ဒေသခံတွေဝမ်းသာရနဲ့ကြိုဆိုလိုက်ကြပါတယ်အုပ်ချုပ်ရေးမှူးနှုတ်ထွက်ပေးဖို့အတွက်ဒေသခံတွေကျွန်းပေါ်မှာရဲတော်ကြာချီတဲ့ဆန္ဒပြခဲ့ပြီးနောက်မနေ့ကပဲနှုတ်ထွက်မဲ့အကြောင်းကြေညာလိုက်တာပါအာဖဂန်နစ္စတန်နိုင်ငံကာဗူးမြို့တော်မှာဒီကနေ့စောပိုင်းပောက်ကွဲမှုတွေဇက်တိုက်ဖြစ်ရာကအနည်းဆုံးလူ10ဦးသေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။တတူတူပေါ်ရင်နဲ့ရေနံဝန်ကြီးဌာနကဝန်ထမ်းတွေအလုတ်သွားဖို့စီစဉ်လိုက်ပါလာတဲ့ဘတ်စကတ်စင်းကိုအသေးခံဘုံခွဲသမတူကပောက်ကွဲတက်ခိုက်တာဖြစ်တဲ့အကြောင်းပြည်ရေးဝန်ကြီးဌာနကပြောခဲ့တာပါ။တက်ခိုက်မှုဖြစ်တဲ့နေရာမှာပဲဒုတိယအကြိမ်ပောက်ကွဲမှုတစ်ခုလည်းထပ်ဖြစ်ခဲ့တာပါ။နောက်ထပ်နိုင်ပိုင်းကျမှာပဲကာဗူးမြို့တော်ကဂျန်နယ်လဘက်လမ်းပေါ်မှာကားဘုံပောက်ကွဲမှုတစ်ခုထပ်မံဖြစ်ပွားခဲ့ပါတယ်။ဒီကနေ့မှာပဲနန်ကာဟာပြည်နယ်မြို့တော်ဂျရာလာဘက်မှာဖြစ်တဲ့ပောက်ကွဲမှုမှာတော့လူ9ဦးသေဆုံးသွားခဲ့ပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line kilometer 19 နဲ့25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဂျန်နိုင်ပါ။
This program has come to you from the Voice of America, Washington.
။